င်းပြီးတော့မှာတော့ဒီဖန်ဆီးခံထားရတဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ငံဒေါက်ဆန်းစုကြည်တို့ကိုဒီကနေ့ထပ်ပြီးတော့ပုံမှန်တွေတိုးပြီးတရားစွဲပါတယ်။ဒေါက်ဆန်းစုကြည်ကိုနှစ်မှုသမ္မတဦးဝင်းမြင့်ကိုတက်မှုထပ်တိုးတဲ့တဲ့ရင်ကိုတော့တရင်တော်မဆုစုကဆက်ပြီးတော့ပြောပြပါမယ်ရှင
်။စစ်ကောင်စီကဖန်ဆီးထိန်းသိမ်းထားတဲ့ရတအစိုးရကောင်းဆောင်နှုတ်ကိုနေပြည်တော်စုကူတရွေးမြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့ဒီနေ့ရုံးထုတ်ပြီးအတိုင်းငံပုဂ္ဂိုလ်ကိုထပ်တိုးအမှုနှစ်ခုသမ္မတကိုနောက်ထပ်အမှုတစ်ခုနဲ့ထပ်တိုးတရားစွဲဆိုလိုက်တဲ့အကြောင်းရှင်းနေဦးခင်မောင်စောကနေပြည်တော်မှာတရင်တောက်တွေကိုပြောဆိုလိုက်တာပါ
။ဒေါ်စန်းစစ်ကြီးကိုနောက်ထပ်နှစ်မှုထပ်ပြီးတော့ဆွဲတာပါ။ပထမတစ်ခုကပုဂ္ဂိုလ်သွင်းကိုဥပဒေပုံမှန်ရှင်းနေဆွဲထားတယ်။ဟောကြည့်ကြောကြည့်ပဲ။အဲ့ဒါကိုသူကစီကံဖောက်ဖြစ်ပြီးတော့အသုံးပြုရဲဆိုပြီးတော့ဆက်တော်ကြီးဥပဒေပုံမှန်68ရက်ထပ်ပြီးဆွဲပါ။နောက်ထပ်တစ်မှုကတော့ဒေါ်စန်းစုကြည်ရဲ့နေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်သာသနာ့နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်အဲ့ဒီ3ယောက်ကို905ခါခွေးနဲ့ထပ်ပြီးတော့ဆွဲပါလေ။ဆွဲတဲ့အဖြစ်အပျက်တွေကိုတော့တရားသူကြီးကဒေါ်စန်းစုကြီးကိုဘလို့အကြောင်းဆိုပြီးပြောတာရှိပါတယ်။
ဒီနေ့ထပ်တိုးလိုက်တဲ့အမှုတွေအရဆိုအတိုင်းအမြန်ပုဂ္ဂိုလ်ကိုသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25ပို့ကုန်သွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အပါအဝင်ရစက်ကြီးပုံမှန်905ခါဝေးလို့နဲ့တရားစွဲဆိုထားတာပါ။သမ္မတဦးဝင်းမြင့်ကိုတော့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အပါအဝင်ရစက်ကြီးပုံမှန်905ခါဝေးလို့နဲ့တရားစွဲဆိုထားပါလေ။အတိုင်းငင်ရတဲ့သမ္မတအမှုမှာလိုက်ပါအကျိုးဆောင်ပေးမယ်။ဥပဒေပညာရှင်တွေဒီကနေ့အထိရှိနေပါဝါမရကြလို့ဆွဆွဲခံရသူတွေနဲ့တွေ့ဆုံဝင်မရသေးတယ်လို့ရုံးထုတ်ချိန်မှလည်းအခမ်းအနဝင်ဝင်မရခဲ့ကြပါဘူး။ဘောင်ဆန်းစုကြည်စီကလည်းကိုယ်စီလွှဲစားလက်မှတ်မရသေးလို့သက်ဆိုင်ရာရေးကနေတစင်ဆက်သွဲထားပေးမယ်။အကြောင်းမထူလာတဲ့အခြေအနေကိုရှိနေဦးခင်မောင်စောက
ကျွန်တော်တို့က16ရက်နေ့ကတည်းကအဲ့ဒီရှင်းနေကိုယ်စလဲသာဒေါ်စန်းကြီးလက်မှတ်ထိုးဖို့ဆိုပြီးဒေါ်စန်းကြီးကလည်းအဲ့ဒီဆက်ကြောက်နေရုံချင်းကလေးကရှင်းနေယူပါမယ်နောက်တစ်ခါပါတီကနေပြီးတော့မှတာဝန်ပေးတဲ့အဆိုပြုတဲ့ရှင်းနေကိုပဲသူငှားပါမယ်လို့ပြောထားတယ်အဲ့တော့တရားသူကလည်းအဲ့ဒီရုံကလေးကသက်ဆိုင်ရာရဲကိုအဲ့လိုပါဝါယူဖို့အတွက်လုပ်ပေးလိုက်ပါဆိုပြီးတော့ညွှန်ကြားထားပြီးအဲ့ဒီနေ့ကပဲကျွန်တော်တို့ကလည်းပဲ NLD ကသဘာဝတူအဖွဲ့ဝင်ရဲ့လှပ်ပြီးတော့အကူအညီတောင်းတဲ့စာနောက်တစ်ခါအဲ့ဒီ16ရက်နေ့ကပဲ NLD CEC ဖွဲ့ဝင်ရဲ့ထပ်အပ်တဲ့စာပေါ့လေနော်အဲ့တော့အဲ့ဒါလေးနဲ့တွဲပြီးတော့ကျွန်တော်တို့သက်ဆိုင်ရာရေးကိုပေးတာပါလေဒေါ်စန်းစုကြည်ဟာလက်မှတ်ထိုးဖို့ဆိုဒါမဲ့စက်တက်မရဘူးပေါ့ဗျာနော်မေးတယ်ခဏခဏမေးတော့လည်းပဲဟိုအထက်ကိုတင်ထားပါတယ်ဆိုဖြစ်တယ်
အထက်ကိုစတင်ထားတယ်လို့ရေးရရှိသူတွေကပြောရင်း NLD ရုပ်ချုပ်စီကတော့ဘာအကြောင်းကြားစာမှရောက်မလာတဲ့အကြောင်းအခွင့်အရေးကပြောဆိုထားတယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ်။ရှင်းနေရင်မပါသေးလို့အမှုကမစစ်သေးသေးပဲ။ဒါမဲ့15ရက်နေ့မှာနောက်ထပ်ရုံးရှင်ကိုတက်မှတ်ခဲ့တယ်လို့သိရပါတယ်။ဒေါ်စန်းစုကြည်နဲ့တမန်တော်ဘောတရားဆွဲဆိုထားပေမဲ့တရားရုံးလုပ်ငန်းတွေရှင်းရှင်းလင်းလင်းရှိတဲ့အပေါ်မှာဥပဒေပညာရှင်တွေဝေဖန်နေကြပါတယ်။တရားစွဲခံရသူတွေရှင်းနေတဲ့တွေ့ကိုမြင်ရတာဒုတိယအကြိမ်ရုံးထုတ်ပြီးချိန်ထိရှင်းနေပါဝါတွင်ဝင်မြင်ရတာတွေဟာဥပဒေနဲ့မညီဘူးလို့ပြည်တော်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌရှင်းနေဦးချင်းမြင့်ကသုံးသပ်ပါတယ်
။သူတို့ကဒီ2008အခြေခံဥပဒေကိုယူသေးပါမယ်။2008ဥပဒေအောက်ကပဲသူတို့အနာယူထားတာပါဆိုရင်တော့2008ကပေးထားတဲ့ခွင့်ရေးတွေကိုသူတို့လိုက်နာတင်တယ်ပေါ့နော်။အဲတော့ဥပဒေနဲ့အညီဆောင်ရွက်တင်တယ်ပေါ့။အဲလိုဆိုလို့ရှိရင်ဒီရှင်းနေတွေကိုလည်းပါဝါတင်ရမယ်။နောက်ပြီးတော့ကိုဗစ်ကာလဆိုပြီးလို့အချို့နေရာတွေမှာရုံးထုတ်ပြီးတော့လူတွေကိုစစ်နေတာပဲလေအဲ့တော့ခုဒီရာအများပြည်သူရှေ့မောက်ကိုခေါ်ဆောင်လာတဲ့နဲ့တော့ဖြစ်နေတဲ့ပါပါတင်းတင်းရယ်တော့သူတို့ရဲ့ညွှန်ကြားချက်ကိုလည်းယူဖို့ပေးစစ်တယ်ဒီလိုအချင်းညွှန်ကြားချက်လည်းယူခွင့်မရှိဒီလိုစစ်နေမပါဘဲနဲ့အမှုဆက်ဆင်းမယ်လို့လုပ်နေတာပဲသူတို့ပြောနေတဲ့ဥပဒေနဲ့အညီဆိုတဲ့ဥစ္စာကလုံးဝစစ်လီရှုလိုက်ရပါတယ်
အမေရိကန်နိုင်ငံသားဝင်ကြီးဌာနကတော့ထိန်းသိမ်းခံရတဲ့ဒေါက်ဆန်းစုကြည်နဲ့အဆက်အသွယ်ရဖို့တောင်းခံရတာကိုမြန်မာအာဏာပိုင်တွေကညှိနှိုင်းခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ကစပြီးဖန်ဆီးထိန်းသိမ်းခံရတဲ့အတိုင်းအမြန်ပုဂ္ဂိုလ်နဲ့တမလာရုပ်ကိုပုံမှန်ထပ်တိုးတရားဆွဲဆိုထားကြပြီးအကျိုးဆောင်မှုနဲ့ရှင်းနေရတာလေသူတို့နဲ့တွေ့ခွင့်ရဖို့ကိုချိုးပန်းနေရတော့မှရှင်
။ဒါကတော့မဆွဆွသတင်းပို့တာဖြစ်ပါရဲ့ရှင်။